မေရိကန်ပြည်ထောင်စုကပြည်နယ်ဂျီငါကူမှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတလောင်ပနားမရွေးပွဲတွေမှာ Republican Party ဘက်ကဒေါ်နယ်ထရမ့်နဲ့ Democratic Party ဘက်က Hillary Clinton တို့အကြီးအကျယ်နိုင်ရခဲ့ကြပါတယ်။ Florida ပြည်နယ်မှာဒေါ်နယ်ထရမ့်အနိုင်ရသွားပြီးနောက်ပြိုင်ဘက် Florida ပြည်နယ်ရဲ့အထက်လွှတ်တော်မှ Marco Rubio ဟာသမ္မတလောင်ပြိုင်ဆိုင်မှုတွေကနေနှုတ်ထွက်သွားခဲ့ပါတယ်။Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့သူ့ပြည်နယ်မှာအနိုင်ရခဲ့တဲ့အတွက်သူ့ရဲ့သမ္မတလောင်ဖြစ်ရည်မျောလင့်ချက်ကိုဆက်ပြီးထားရှိနိုင်ခဲ့ပါတယ်။အရေးပါတဲ့အင်္ဂါနေ့ကသမ္မတလောင်ပနားမရွေးချယ်ပွဲနဲ့ပတ်သက်လို့ VOA သတင်းတောင် James Mallow ရဲ့သတင်းဆောင်ပါကိုမဆုမြမွန်ကတင်ပြပေးပါမယ်ရှင်
။ Thank you very much everybody. This was an amazing evening. This was a great evening.
American ပြည်ထောင်စုက Florida, Ohio, Illinois, Missouri နဲ့မြောက် Carolina စတဲ့ပြည်နယ်ချင်း၅ခုမှာမလ15ရက်နေ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့သမ္မတလောင်ပနားမရွေးချယ်ပွဲတွေအတွင်းRepublican Party ဘက်ကရှေ့ပြေးနေတဲ့ Donald Trump ကပြည်နယ်၃ခုမှာအနိုင်ရခဲ့တာကြောင့်သူ့အတွက်နောက်ထပ်အောင်ပွဲခံစရာဖြစ်ခဲ့ပါတယ်
။ But I think we're going to have a great victory and I think more importantly than anything else we are going to start winning again.
This country မြန်မာပြည်ရဖို့မဝေးတော့ဘူးလို့ကျွန်တော်ထင်ပါတယ်။နောက်ဆက်ဆက်ထပ်ပြီးတော့နိုင်လည်ဦးမယ်ထင်ပါတယ်။ American နိုင်ငံအနေနဲ့ပြန်ပြီးတော့အောင်မြင်မှုတွေရမယ်။နောက်ထပ်အောင်မြင်အနိုင်ရစရာမရှိတော့တဲ့အထီကိုအောင်မြင်မှုတွေရပါလိမ့်မယ်။
Florida ပြည်နယ်မှာ Donald Trump တယောက်မဲအများဆုံးနဲ့အနိုင်ရခဲ့ပြီးတဲ့နောက်ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ဖြစ်တဲ့ Marco Rubio ဟာသမ္မတလောင်းဖြစ်ရေးပြိုင်ဆိုင်မှုတွေကနေနှုတ်ထွက်သွားခဲ့ပါတယ်။သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာ Donald Trump ကိုရည်ညွှန်းပုံရတဲ့သတိပေးစကားကိုအခုလိုပြောကြားသွားခဲ့ပါတယ်
။ America needs a vibrant conservative movement. But one that's built on principles and on ideas, not on fear, not on anger, not on preying on people's frustration.
အမေရိကန်ပြည်အောင်စုမှာတက်ကြွတက်ဝင်နေတဲ့ conservative လှုပ်ရှားမှုတွေလိုပါတယ်။ဒါပေမဲ့အခြေခံမူတွေအတွေးခေါ်တွေကိုအခြေခံတဲ့လှုပ်ရှားမှုတွေဖြစ်ရပါမယ်။အကြောက်တရားတွေဒေါသတွေသူတစ်ပါးရဲ့မကျေနပ်ချက်တွေကိုစွန့်ပြီးတဲ့လှုပ်ရှားမှုမျိုးမဖြစ်ရပါဘူး
။အင်္ဂါနေ့ကသမ္မတလောင်းပနားမရွေးပွဲတွေမှာ Republican ဘက်ကအနိုင်ရခဲ့သူနောက်တစ်ယောက်ကတော့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ဖြစ်ပါတယ်။သူ့ရဲ့ပြည်နယ်မှာအနိုင်ရခဲ့တဲ့အတွက် Kasich အတွက်ဇူလိုင်လမှကျင်းပမဲ့ Republican Party ညီလာခံရောက်တဲ့အထိသမ္မတလောင်းဖြစ်ရေးပြိုင်ဆိုင်မှုတွေဆက်ပြီးတော့ရှင်သန်နေအောင်လုပ်နိုင်ခြင်းရှိတယ်လို့မျှော်လင့်စရာဖြစ်ခဲ့ပါတယ်
။ We put one foot in front of the other and I want to remind you again tonight that I will not take the low road to the highest office in the land.
ဆုံးရှုစစ်လက်ဆက်တွန်းနိုင်ခဲ့ပါပြီ။ဒီနိုင်ငံရဲ့အမြင့်ဆုံးတာဝန်ကိုရဖို့အတွက်နိုင်ငံရဲ့လမ်းကြောင်းကနေတော့ကျွန်တော်တောင်းမှာမဟုတ်ဘူးဆိုတာကိုဒီညမှာထပ်ပြီးပြောလိုက်ချင်ပါတယ်။
အခုဆိုရင် Republican Party ဖက်မှာသမ္မတလောင်းဖြစ်ဖို့ကြိုးစားသူ၃ယောက်ပဲကျန်တော့တဲ့ထဲမှာနောက်တစ်ယောက်ကတော့အင်္ဂါနေ့တုန်းကဘယ်ပြည်နယ်မှာမှအနိုင်မရခဲ့တဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ဖြစ်ပါတယ်။ Donald Trump ကိုအဓိကပြိုင်ဆိုင်နိုင်မဲ့သူလို့သူ့ကိုယ်သူယူဆနေသူလည်းဖြစ်ပါတယ်
။ And going forward the choice is straightforward. Do you want a candidate who shares your values or a candidate who has spent decades opposing your values?
ရှိလို့ဆက်တော်ဖို့အတွက်ရွေးချယ်စရာကရှင်းပါလေခင်ဗျားတို့အနေနဲ့ကိုတန်ဖိုးထားတဲ့ဆံတွေကိုသဘောတူလက်ခံသူကိုလိုလားသလားဒါမှမဟုတ်ကိုယ့်ရဲ့ဆံတန်ဖိုးတွေကိုဆယ်စုနှစ်ကြီးကြာအောင်ဆန့်ကျင်လာတဲ့သူကိုလိုချင်ပါသလား
ဒီမိုကရက်တစ်ပါတီဘက်မှာတော့ရှေ့ပြေးနေတဲ့ Hillary Clinton ကပြည်နယ်၄ခုမှာလောလောဆယ်အနိုင်ရထားပြီးပြိုင်ဘက်အထက်လွှတ်တော်အမတ် Bernie Sanders ထက်သမ္မတလောင်းရွေးချယ်ပိုင်ခွင့်ရှိတဲ့ပါတီကိုယ်စားလှယ်အရေးအတွက်အများအပြားကိုရရှိလိုက်ပါတယ်Missouri ပြည်နယ်ကမဲကြလက်ကိုတော့အခုအချိန်ထိမသိရသေးပါဘူး။ Florida ပြည်နယ်မှာထောက်ခံသူတွေကိုနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကမိန့်ခွန်းပြောကြားချိန်မှာ Republican Party ဘက်က Donald Trump နဲ့နှိုင်းယှဉ်ပြီးတော့အခုလိုပြောကြားသွားခဲ့ပါတယ်
။ If we reach out to treat each other with respect, kindness and even love instead of bluster and bigotry, if we lift each other up.
ကျွန်တော်တို့တယောက်ကိုတယောက်တစ်ဖက်သက်ငါတကောကောပြီးလေလုံးထွားနိုင်မယ့်အစားလေးစားကျင်နာမှုနဲ့ဆက်ဆံမယ်။တယောက်ကိုတယောက်တိုက်ခိုက်နေမယ့်အစားဖေးမှကူညီမယ်ဆိုရင်ကျမတို့အားလုံးလူရပန်းနိုင်ရအောင်မလုပ်နိုင်စရာအကြောင်းမရှိပါဘူ
း Hillary Clinton ထက်အများကြီးနောက်ကျန်နေတဲ့ပြိုင်ဘက် Bernie Sanders ဘက်ကလည်းသမ္မတလောင်းပြိုင်ဆိုင်မှုကိုနောက်ဆုတ်သွားမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ
် This campaign is doing well because we are listening to the American people and not just
အွန်လိုင်းအတွက်ပံ့ပိုးနေတဲ့လူချမ်းသာတွေအတန်ကိုပဲမဟုတ်ဘဲနဲ့အမေရိကန်ပြည်သူတွေဘာဖြစ်ချင်တယ်လဲဆိုတာကိုနားထောင်နေတဲ့ကျွန်တော်တို့ရဲ့အောင်နိုင်ရေးလှုပ်ရှားမှုတွေအခြေအနေကောင်းပါတယ်
။ဒါပေမဲ့လည်းပါတီညီလာခံကြရင်မဲပေးပိုင်ခွင့်ရှိတဲ့ပါတီကိုယ်စားလှယ်လောင်းတွေကိုအခုအချိန်ထိကျင်းပပြီးခဲ့တဲ့သမ္မတလောင်းပနားမရွေးချယ်ပွဲတွေမှာ Bernie Sanders ထက် Hillary Clinton ကအများကြီးပိုရရှိထားတာကြောင့် Democratic Party ဘက်မှာတော့ Clinton ရဲ့သမ္မတလောင်းဖြစ်ရေးခြေလှမ်းတွေကအတော်ကိုခိုင်မာနေပြီဖြစ်ပါရဲ့ရှင်။